ရနိုင်ငံမြောက်ပိုင်းဥတ္တပရာဒါစကီနယ်မှာမိုးတဲထန်စွာရွာသွန်းနေတာမှာအိမ်တွေပြိုကျပြီးတော့ရေကြီးရေရှမ်းမှုတွေဖြစ်နေတယ်လို့မိုးရွာသွန်းမှုနဲ့ဆက်စပ်တဲ့မတော်တဆမှုတွေကြောင့်နေ့ရက်အတွင်းလူပေါင်း49ဦးထပ်မံတည်ဆုံခဲ့ရပါတယ်။ပြည်နယ်နေရာတချို့မှာမိုးကြီးရွာကအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရပြီးဆာဟာအန်ပါမြို့မှာလည်းလူ71ဦးထပ်မံတည်ဆုံခဲ့ရတယ်လို့အကူအညီပေးရေးကော်မရှင်နာယုံပြောခွင့်ရသူကဒီကနေ့အတည်ပြုပြောဆိုပါတယ်။ဥတ္တပရာဒါစကီနယ်ဝန်ကြီးချုပ် UG အာဒီယာနာကမိုးအကြီးအကျယ်ရွာသွန်းနေတဲ့မြို့နယ်အလုံးကိုတွားရောက်ကြည့်ရှုဖို့အဲ့ဒီကဒေတာခံတွေကိုသတိပေးဖို့ဦးဟောင်းနေတဲ့အဆောက်အုံတွေကိုရှာဖွေပြီးအဲ့ဒီမှာနေထိုင်သူတွေကိုပေးလို့ရရှိပြောင်းဖို့သူရဲ့အကြီးတန်းတာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့ပြည်내အစိုးရပြောခွင့်ရသူကပြောပါတယ်။မိုးတာအပြင်းထန်ခံစားခဲ့ရသူတွေကိုချက်ချင်းငွေကြေးထောက်ပံ့ပေးဖို့နဲ့ဆေးဝါးကုသဖို့ခံယူဖို့လိုအပ်နေသူတွေကိုအကူအညီတွေပေးနိုင်ရေးလမ်းညွှန်ချက်ကိုလည်းထုတ်ပြန်လိုက်တယ်လို့ပြောခွင့်ရသူကဆိုပါတယ်။အိန္ဒိယနိုင်ငံရဲ့လူ့ရေအထူးထားဆုံးဖြစ်တဲ့ဥတ္တပရာဒတ်စီနီမာလာမယ့်48နှစ်အထိမိုးဆက်လက်ရွာသွန်းမယ်လို့မိုးလေဝသဌာနတာဝန်ရှိသူတွေကခန့်မှန်းထားပြီးစာသင်ကျောင်းတွေကိုလည်းပိတ်ထားပါတယ်။